ဆီးရီးယားနိုင်ငံတွင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကဆီးရီးယားပြည်ပခါကိုစီးရီးမဟုတ်တဲ့နည်းနဲ့ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာရုတ်ရွတ်မှုဖြစ်စေတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အကြီးအကဲယွန်းစတိုဒင်ဘတ်ကပြောဆိုပါတယ်။ဥရောပကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အမ်စတာဒန်ကိုရောက်နေတဲ့ NATO အဖွဲ့အကြီးအကဲကဒီကနေ့မှပဲအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကအတိုက်အခံအဖွဲ့အစည်းတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးတင်းမာမှုတွေကိုတိုးပွားစေသလိုနေတိုးရဲ့ဝေဟင်ပိုင်နဲ့တူရကီဝေဟင်ပိုင်နဲ့ကိုလည်းချိုးဖောက်တယ်လို့နေတိုးအဖွဲ့အကြီးအကဲကပြောဆိုပါတယ်။နောက်ထပ်ဖြစ်ထွန်းမှုကတော့ရုရှားစစ်လေရင်တွေရဲ့အထောက်အပံ့နဲ့ဆီးရီးယားအစိုးရတပ်တွေဒဲရန်မြို့အနီးကသဘုံတွေထိန်းချုပ်ရမြို့ကိုပြန်လည်သိမ်းယူခဲ့တယ်လို့ဟက်စ်ဖိုလာအဖွဲ့ရဲ့အယ်မာနာရုပ်မြင့်တန်ချာနဲ့ဆီးရီးယားရဲ့စောင့်ကြည့်ရေးအဖွဲ့တို့ကဒီကနေ့တောက်ကြနေမှာပြောဆိုဖော်ပြကြပါတယ်။ကုလသမဂ္ဂဥဆောင်တဲ့အလူရှင်နိုင်ငံများညီလာခံကဆီးရီးယားနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့အဖြစ်ဒေါ်လာ10ဘီလီယံပေးဖို့ကတိပြုခဲ့ကြပြီးနောက်တနေ့မှာအခုသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ10,000နီးပါးပေးရမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံတကာအလူရှင်များညီလာခံမှကတိပြုပြောဆိုခဲ့ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့တဘုံနေထင်းချုပ်ရာဒေသတွေပေါ်ဆီးရီးယားအစိုးရနဲ့ရုရှားတို့ဘက်ကတိုက်ခိုက်မှုတွေကိုရပ်တန့်ပေးဖို့တောင်းဆိုထားပါတယ်ရှင်။